ယခုဓမ္မယုံထဲမှာရှိနေကြတဲ့ယဟန်ပိဋကဥပဒကဥပဒိကပိဋကပုဂ္ဂိုလ်ရေဟာတရားအထုတ်ဖို့ဒီဌာနရောက်လာကြတာရောက်လာပြီးတော့ပေပုံပဲနီးစိတ်ဓာတ်ဒီဖွံ့ဖြိုးအတိမန်နေတိုးအောင်အထုတ်ရတယ်ဆိုတဲ့နီလာနေသိရှိပြီးတဲ့အချိန်ကစပြီးတော့ယောဂီဆိုတဲ့အမည်ရတော့ပါပြီအမည်ခံထားတာနဲ့လိုက်အောင်လိုက်ဖက်အောင်အထုတ်ရပါတယ်ဘာအတွက်ယောဂီအမိခံရတယ်လို့ဆိုတော့ဘာဝနာရယုတ်တပယုတ်တတာယယောဂီလို့ကျန်ကမြတ်မှာပြထားပါတယ်ယောဂီမှာယောဂဤယောဂဆိုတာကစာပြိုးကျိုးပန်းအထုတ်မှုတရှင်တိုးရဲ့အပြည့်မှလုံးရအောင်ကျိုးပန်းအထုတ်မှုဝိရိယအရှိန်မြင့်တင်ပြီးတော့ပေါ့လေမြောမနဲ့ပန်းတယ်ရောက်တဲ့အထိအစစ်စစ်ကြိုးပမ်းအထုံမှုအဲဒီကြိုးပမ်းအထုံမှုရှိသူကိုယောဂီလို့ခေါ်ပါတယ်အဲဒီဝိရိယ30ပိုင်အောင်လုပ်လို့ဝိရိယ30ပိုင်သွားပြီဆိုလို့ရှိရင်ရွယ်ချက်မြောက်လာတာပါပဲအဲဒီရွယ်ချက်ကဘာလဲဆိုတော့ဘာဝနာရစိတ်နေစိတ်ထားနဲ့အတ္တညာဖြစ်ပွားစေဖို့ကြည်ထွာလာဘူးများလာဘူးတဲ့ဒါပါပဲ။တို့စိတ်ကသူ့ဟာသူ့အလိုလျောက်ဖြစ်ပွားလာတာမရှိဘူးလားဆိုတော့ဒါတော့မရှိဘူးလို့ဆိုအောင်မှာပါပဲ။ဘာဖြစ်လဲဆိုတော့လူပေါင်းလောကဆိုတော့တတိကအမဲ့နေတာဒီမရပါဘူး။ကိုစိတ်ကိုနောက်ချက်တွေမွေရအောင်ကာဝယ်ပေးတဲ့တတိယကင်းမဲ့နေတော့ကျုံရတဲ့အာရုံတွေနဲ့ဆက်ပြီးတော့မစီယာလောဘပိစီယာနဲ့ကျုံလို့ရှိရင်မဲ့မှုလူကျင်မှုပေါ့လေလောဘတွေဖြစ်တာပဲမစီယာနဲ့ကျုံလို့ရှိရင်လည်းပဲမျက်မှုဒေါသတွေစိတ်ပြည့်စိတ်ဆိုးမုန်းချိုးတဲ့ဒေါသတွေပေါ့လေဒါတွေဖြစ်တာတကယ်တဘာဝအစ်စ်တွေကိုသူဖြစ်ဆက်လိုက်ပြီးတော့မရှိလို့ရှိရင်လည်းပဲလည်းကားသာစိတ်တရားတွေဝေမှုံမမပြတ်မသားဖြစ်နေတာအမှမတိမှုတိမှမှုဒါတွေဖြစ်နေတာအဲ့ဒါကြီးအကုန်လုံးမတန်ရှင်းတဲ့စိတ်တွေကြီးပါပဲမတန်ရှင်းတဲ့စိတ်တွေဖြစ်လို့ရှိရင်အဲ့ဒီစိတ်တွေစိတ်ဓာတ်အောက်တန်းကျတဲ့ညံ့တဲ့စိတ်နဲ့စိတ်ထားခေါ်ပါတယ်ဒီလိုအောက်တန်းကျတဲ့စိတ်နဲ့စိတ်ထားအနေထားနေပြီးတော့တန်တန်ရှင်းရှင်းဖြစ်အောင်မြင့်တင်ပေးတဲ့အသိဉာဏ်တွေလည်းပဲဖြစ်ပွားစေတဲ့အလုံးရောကိုပါဠိလိုဘာဝနာခေါ်ပါတယ်အဲ့ဒီဘာဝနာဖြစ်ဖို့စိတ်နဲ့စိတ်ထားတွေတန်ရှင်းမြင့်မြတ်ပြီးတော့ဟောဒီအသိဉာဏ်တွေအသိမှန်တွေဖြစ်ပွားရင့်ကျက်လာဖို့ရာနဲ့ရွယ်ချက်ကစာပြုတ်ကြိုးပန်းအထုတ်မှုတဆင့်တိုးရဲ့အပြည့်မှလွန်မြောက်အောင်ဝိရိယရှိမြင့်တင်ပြီးတော့ကြိုးပန်းအထုတ်မှုခုနဘာဝနာဆိုတဲ့အတိုင်းပေါ့လေစိတ်နဲ့စိတ်ထားနဲ့အတိညာနေတော်တော်လေးအားရတဲ့အထည်ပေါ့လေလွယ်ရတဲ့လွယ်တဲ့ပန်းတယ်ရောက်တဲ့အထိအစင်းစစ်ကြိုးပမ်းအထုံမှုတဲ့အဲဒီအထုံမှုရှိသူပိုင်ဆိုင်သူကိုပါဠိလိုယောဂီလို့ခေါ်ပါတယ်အခုယောဂီဖြစ်ခံယူထားပါပြီအစဉ်30နဲ့အထုံရမယ်ဆိုတော့ဝိရိယ30နဲ့အထုံရမယ်ဆိုတော့တိအစပြိုကြိုးပမ်းအထုံမှုဆိုတာတရားထုတ်တဲ့ဤဒီခံယူပြီးတဲ့အချိန်ကစပြီးတော့ အထုတ်တဲ့နေရာသွားရောက်ပြီးထိုင်ပြီးတော့ဗောလေနေတဲ့အခါဝမ်းပိုက်စိတ်ဆိုင်ပြီးတော့တိတ်ရှူလိုက်ဆိုင်တိုင်းဖောက်ပိန်မှုလေးတွေပေါ်နေတာဖောက်တည်လာတဲ့ခိုက်တာမှာအဲ့ဒီစီရှူမှတ်တဲ့တတိကတ်သွားအောင်စိတ်ဆူဆီးမှုရသွားအောင်အားဆက်ရတယ်အပူရပြအားဆက်ရတယ်နိုးချတက်ကြွဖြက်လက်နေရတယ်အဲ့ဒါကိုဝရိယခေါ်တာပဲပိန်သွားတဲ့ခိုက်တံမှာလည်းထုံနေလောက်မယ်အဲ့ဒီစီစိတ်ကလေးရောက်သွားအောင်တတိလေးရောက်သွားအောင်အဲ့ဒါမှစိတ်ဆူဆီဆီဖြစ်သွားအောင်အပူရပြေနှိုးချတက်ကြွဖြက်လက်ဝရိယရှိရတယ်။ဖောင်းနေဖောင်းနေပိန်နေပိန်နေပေါ့လေဒီမှာအဲ့ဒါလေးရ။အဲ့ဒါအစာပြိုးချူပါအထုတ်မှုခေါ်တာပဲ။ဒါဝရိယ။အဲ့လိုအထုတ်နေရင်အကြောင်းအရာစွာအပြင်းတွေပါလေဝင်လာတတ်ပါလား။တချို့အကျိုးရမျောတဲ့ပုံကိုယ်လေးစေကူများတဲ့ပုံကိုယ်တွေဆိုလို့ရှိရင်အထုဆတ်မှာကတော့ထူးထူးခြားခြားမတွေ့တော့ပြင်တတ်တယ်အထူးသဖြင့်မခံစားမှုတွေတွေ့လာပြီဆိုလို့ရှိရင်အဲ့ဒါကိုရေမဆိုင်ရဲဘူးတတိချောင်းတယ်တက်တော့တက်တာနေနေရဆိုတော့ရွှေချင်းပြင်းချင်းပြောင်းချင်းဒါတွေလည်းရှိတတ်တယ်ကဲကဲနဲ့ကျုံလာပြီဆိုလို့ရှိရင်ရင်ဆိုင်ရတဲ့တတိမဲ့သွားပြီဆိုလို့ရှိရင်တော့လွယ်လွယ်နဲ့ပဲပြန်လဲရွှေ့လိုက်ပြောင်းလိုက်တာပဲအဲ့ဒါမျိုးမရှိရဘူးတတ်နိုင်ဆုံးတိခါမှာကဲကဲနဲ့တွေ့လို့ဆုံးနေတဲ့သဘောလေးဖြစ်လာပြီဆိုလို့ရှိရင်သူ့ကိုအလိုမလိုက်ဖဲနဲ့ဝိရိယအရှိန်မြင့်တင်ပြီးတော့အဲ့ဒီဟာဆုံးနေမှုပြင်းမှုကြော်လုံးတဲ့အထီးပေါ်လေအထုတ်ရပါလေအဲ့ဒီအထုတ်မှုကိုနိကမဓာတုတရှင်တိုးပြီးတော့အပြင်းမှလွန်မြောက်အကျိုးပါအထုတ်မှုခေါ်ပါလေအဲ့ဒါရှိဖို့လေလိုပါတယ်အပြင်းတွေလွန်မြောက်သွားလို့တော်တော်လေးညာအချိန်တွေရောက်သွားပြီဆိုရင်ဒီကွာလည်းပဲရွေချက်ကစိတ်တဖုံယူအတိမှတိုးတကယ်တရားပေါ်မှာယုံကြည်ချက်အပြည့်အဝရှိတဲ့ပုံစံတွေဆိုလို့ရှိရင်ဒီဘဝမှာအ ਨੇ စုတမက်တဖို့ဆိုတော့မှန်ထားရပါတယ်ညှို့မှန်းချက်ဆိုတော့ရှိရပါတယ်ညှို့မှန်းချက်မရှိဘဲနဲ့အလုံးလုံးတာအတိတ်ပဲသိမရှိဘူးညှို့မှန်းချက်ပန်းနေထားရပါတယ်ဒီတလဆိုတော့ကိုညှို့မှန်းချက်ကလေးတွေဟာပြည့်စုံနိုင်လောက်တဲ့အခြေအနေရှိပါလားနေစုံတမက်တဖို့ဆိုတာပေါ့လေမျောမှန်းထားပါအဲ့ဒီမျောမှန်းထားတဲ့ပန်းနဲ့ရုပ်တဲ့အထိဝိရိယအရှိန်မြင့်တင်ပြီးတော့အစစ်စစ်ကြိုးပားအထောက်ခုတဲ့အဲ့ဒါပရကပဓာတုခေါ်ပါလားအဲ့လိုသဘောသုံးမျိုးပါတဲ့ဝိရိယအစစ်စစ်ပေါ့လေရှိအောင်ပြုလုပ်လို့ရှိသွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုဒီရံပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ယောဂီခေါ်တာပါပဲအမိကယောဂီဘိုင်းလေးယောဂီမဟုတ်တော့ဘူးတကယ်အတိတ်ပဲရှိတဲ့ယောဂီဖြစ်သွားပါတယ်အဲတော့အလုပ်တစ်ခုရွေချက်နဲ့လုပ်ပြီးဟဲ့ဆိုလို့ရှိရင်တော့ရွေချက်မြောက်တဲ့အထိပေါ်လေးအလုပ်သမားနဲ့တူအောင်လုပ်ပါမှဒါမှအတိတ်ပဲရှိပါတယ်အခုရောက်ရှိလာတဲ့ပုံကိုယ်ကြီးဟာတခဲတိကျတဲ့အထုံးလေးတွေသိရှိပြီးတော့တခဲကိုအချိန်ကိုပေါ့လေအကျိုးရှိစွာအသုံးချတဲ့ယောဂီစစ်စစ်ဖြစ်ဖို့အရေးကြီးတယ်ဆိုတာပေါ့လေထပ်မှပြီးတော့လေးလေးနက်နက်တိုက်တွန်းပါတယ်မဖြစ်လို့လဲဆိုတော့အခုဒီလာရခါနောက်ပိုင်းကလောကီစီစီလောကီချမ်းသာတွေဆုံးခဲ့ရတာလူငယ်လည်းလူငယ်လည်းအတူချမ်းသာတွေရှိတာပဲ လိုလလနေရတာလေသူကလည်းသူအပျော်လေးတွေချမ်းသာလေးတွေရှိပါတယ်အိမ်လုံးတွေဘုရားလည်းပဲကာမဂုဏ်ချမ်းသာတွေလည်းလွတ်ခဲ့ရတာပဲအဲ့လိုချမ်းသာတွေလည်းလွတ်ခဲ့ရကြုံနတ်အောင်ဆွံ့ရကြုံနတ်အောင်ပေါ့လေအဲ့ဒီတည်းအစာဘုံမြတ်စွာသာတဲ့ဓမ္မချမ်းသာပေါ့လေတရားချမ်းသာရဖို့အရေးကြီးပါတယ်ပေါ်ပေါ်ရောရောလို့လို့ရှိရင်တော့တစ်ဖက်ကလည်းစွန့်လွတ်ခရရတဲ့ကာမဂုဏ်ချမ်းသာလည်းဆုံးရှုံးသွားပြီးတော့ဒီမှာလည်းပဲကြိုးစားပြီးတော့ယောဂီမပီသာတော့ဒီဘက်ကလည်းဓမ္မချမ်းသာရမှာမဟုတ်ပါဘူးနှစ်ဖက်ချမ်းသာတွေလက်လွတ်သွားပြီဆိုလို့ရှိရင်တော့နှစ်ဖက်လုံးဆုံးရှုံးသွားတော့ပါတယ်အဲ့တော့အခုရောက်လာတဲ့ယောဂီတွေဟာအဲ့လိုအဆုံးရှုံးခံနိုင်မယ်လို့တော့ဘုန်းကြီးကတော့မယုံကြည်ပါဘူးအာနေတဲ့ချမ်းသာကိုဆွံ့လို့ရတဲ့အတွက်အားကောင်းတဲ့ချမ်းသာပေါ့လေအစိမ့်နေတဲ့ချမ်းသာဆွံ့လို့ရတဲ့အတွက်အစိမ့်မြင့်တဲ့ချမ်းသာဤကရရနေပါလေညွှန်ကြားတဲ့တရားကြီးကြီးကျယ်လို့ယောဂီပိသတော်လို့အာမခန္ဓာထိတန်းစာယောဂီဖြစ်ဖြစ်ဖြစ်ရေးရှိရှိပြီးတော့ကြီးမားတဲ့အမြင်မြင်ရှိတဲ့ယောဂီပုဂ္ဂိုလ်ဟာအထုစေကာလမှာပေါ့လေအနောက်ရှိဖြစ်စီတတ်တဲ့အရာတွေပေါ့လေကြုံလို့ရှိရင်လည်းပဲအနောက်ရှိမနောက်ရှိရအောင်နောက်ရှိဒီလေမပေါ်ရအောင်ပေါ့လေကိုယ်ဆောင်တရား၄ပါးပွားများလေးရှိရပါလားရှိရှိရသူတော်စင်တွေလည်းပဲအခုလိုတရားထုတ်တဲ့အခါအထုစာမှာပါလေကိုယ်ဆောင်တရား၄ပါးပွားတဲ့အလေးအထရှိခဲ့ပါတယ်အရှင်လာရှိခဲ့ပါတယ်ဒါမိမိတို့မှာလည်းပဲအဲဒီကိုယ်ဆောင်တရား၄ပါးပွားတဲ့အတွက်အနောက်ရှိတွေကြီးပြီးတော့ချမ်းသာတတ်တဲ့အထုဖို့အကျိုးတွေရတော့နိုင်တယ်ရှိကအရှင်လာကောင်းတရားကိုလည်းပဲဆက်လက်ပြီးတော့လည်းထိမ့်သိရရောက်ပါတယ်နောက်နောက်လို့ယောဂီတွေလည်းပဲဒီအရှင်လာကောင်းကြီးဆက်လက်ပြီးတော့ထိမ့်သိမ့်နိုင်တဲ့အခြေအနေမျိုးလည်းရောက်သွားပါတယ်။ဒါကြောင့်မို့လို့ဒီနေ့သုတ္တရာထေရဘာဝနာကိုယ်ဆောင်တရား၄ပါးပွားများကိုအတုချုပ်ပြီးတော့ရှင်းလင်းတင်ပြပါမယ်။အဲ့ဒီ၄ပါးဆိုတာကတော့တိဗုဒ္ဓနုစတိဖရာရဲ့ဂုဏ်တော်တစ်ခုခုကိုပမန္တတအယုတ်ကြီးနှိမေတ္တာရှားတတ္တဝါဒီပေါ်မှာချစ်ချည်တဲ့စိတ်ပွားများခြင်း၃အသုဘဘာဝနာမတင့်တယ်မဖွဲရဖြစ်အောင်ဖြစ်အောင်ပေါ်ဒီပွားများခြင်းနဲ့လေးမရဏစတိတရားမိအရေးကိုကြိုတင်ပြီးတော့တွက်ဆက်ဆင်ခြင်ခြင်းတဲ့အဲ့ဒီလေးမျိုးပါပဲအဲ့ဒီလေးမျိုးတည်းကဗုဒ္ဓနုစတိဆိုတာဖះမှာဂုဏ်တော်တွေအများကြီးရှိပါလားဂုဏ်တော်အများတည်းကတပါးပါးအာယုပြုလို့ရှိရင်လုံလောက်ပါလားအကောင်းဆုံးဂုဏ်တော်တွေကတော့မြတ်စွာဘုရားဟာမိဇနန်စထိတွေ့ရာကရာဒောသမောဟတွေမိပြပြောင်းအောင်အထုတ်ခဲ့ပါတယ်ကုသတိပိဋကဘာဝနာတရားပဲအထုတ်တာပါပဲမျိုးပါပြတ်သွားပါ ਈ ဘာမှရှိတော့မြတ်စွာဘုရားမှာလောဘိဇံနဲ့ကြုံလဲလောဘမဖြစ်ဒေါသဖြစ်ဇံနဲ့ကြုံလဲဒေါသမဖြစ်တူဝေစရာရင်းနဲ့တွေ့လဲပဲတူဝေမှုံမမပြတ်သားတာဘာမှရှိတော့မြတ်စွာဘုရားအကုန်လုံးရှင်းနေတယ်မျိုးပီစာပါပြတ်သွားအောင်ရှင်းပြလိုက်တယ်ရှင်းပြလိုက်တယ်ဆိုတော့မျိုးတော်ပြတ်သွားတယ်ဆိုတော့စိတ်แท้မှာတော်ကလောဘဒေါသမောဟစိတ်အယိမ့်စိတ်အယိမ့်သဘောတွေဝင်တော့အဲ့ဒါတွေအကြောင်းပြုပြီးတော့မထိတ်နိုင်မသိနိုင်တော့အောင်ကျွတ်လွန်စော်ကားတဲ့အယိမ့်ဆုံးအဆင့်လည်းပဲအဲ့ဒါလည်းမရှိတော့ဘူးအဲ့ဒါကိုဒန္တလို့ခေါ်ပါတယ် ဒန္တောသောဘဂဝါထိုမြတ်စွာဘုရားဟာမိချတွေ့ရာကြံတိရာမှကိလေသာညစ်ကြေးကိစ္စဝေးပြီးတော့ရည်ကြေးတယ်အယိုင်းကိလေသာကြီးကင်းသွားတယ်ဆိုရင်ဒါရည်ကြေးတာပဲဒန္တဖြစ်တာပဲကိုယ်မူရာကြည့်လိုက်လည်းပဲအပြည့်ကင်းတာရှင်ရည်ကြေးတယ်နှုတ်မူရာကြည့်လိုက်လည်းအပြည့်ကင်းတာရှင်ရည်ကြေးတယ်စိတ်လေးစိတ်ချကြည့်လို့ရှိရင်အပြည့်ကင်းတာရှင်းတယ်အညစ်ကြေးတွေကင်းမှအညစ်ကြေးတွေခေါ်ပါတယ်အခုညစ်ကြေးအောင်လုတ်တဲ့နီးလန်းပါပဲသတိပြန်ပါဘောလားတရားမြတ်စွာဘုရားကျင့်သုံးတော်တာပဲအဲ့ဒီဂုံတော်ဟာတိတ်ထရောက်တဲ့ဂုံတော်ပါပဲဓမ္မထာယဓမ္မတိစေတိတတ္တဝအများလည်းပဲမိမိလိုပဲမိကြွတွေ့ရာကြံတိရာမှာအကိဋ္ဌာညီကြီးကိစ္စဝေးဖို့ရာဝေးပြီးတော့ယဉ်ကျေးဖို့ရာအတွက်ယဉ်ကျေးကြောင့်တိရသမารိပညာအကျင့်ကောင်းတွေကိုသဗ္ဗိဒညာတော်ကြီးနဲ့သိရှိပြီးတော့မဟာကရုဏာတော်နဲ့ဟောခဲ့တော့ပါဒီသတိပ္ပံဘာဝနာတရားတွေပါပဲတော့ပါမိမိကိုယ်တိုင်လည်းပဲယဉ်ကျေးအောင်ကျင့်သုံးတယ်သူမိခိုးလာတဲ့ပုဂ္ဂိုလ်များကိုလည်းပဲအလားတူယဉ်ကျေးအောင်သူတိုင်းနဲ့သူယဉ်ကျေးအောင်ဟုတ်ကဲ့အနည်းဆုံးကလင်္ဍပုထုရှင်ကောင်းမြတ်တဲ့ပုထုရှင်အဆင့်ရောက်တဲ့အထိပါလေအဲ့ဒါနဲ့မကျေနပ်ဘူးမြတ်စွာဘုရားကိဋ္တိတော်ရိအရင်တည်းကုံသွားတဲ့အထိကျင့်သုံးမှမြတ်စွာဘုရားကျင့်ရတော်မူပါတော့ဒီမှာအဲ့ဒါလိုဂုံကြီးတွေနဲ့ပြည့်စုံတယ်မြတ်စွာဘုရားတဲ့တလောက်လောက်အာယုပြုနိုင်တယ်ဆိုလို့ရှိရဗုဒ္ဓနုစတိဘာဝနာပေါ့လေပွားရရောက်ပါတယ်ဒါလုံလောက်ပါတယ်ကိုယ်ကိုယ်ကိုထိနိုင်တယ်ဆိုရရင်ကိုမှုနှုတ်မှုစိတ်နေစိတ်ထားတယ်အပြည့်ကင်းတန်ရှင်းလာတာပဲရင်ကျေးလာတာနုညံ့လာတာပဲပူလောင်မှုစည်ရမှုတွေလည်းကင်းပြီးတော့နှိမ့်သက်စရာဖြစ်လာတာပဲ။ဒါကိုယ်အတွက်လည်းငင်းကျိုး။အဲဒီကိုယ်ကိုယ်ကိုထိနိုင်တဲ့အတွက်သူတစ်ပါးကိုလည်းပဲမထိခိုက်ရအောင်ကိုယ်စီစည်ရမှုဖြစ်အောင်အလိုလိုကာဝတ်ဆောက်ရှောက်ပြီးသားလည်းဖြစ်သွားတယ်။တခါတခါမှလည်းကိုယ်ရည်စရာတရားနဲ့ကိုယ်ထိရင်နာတတ်တဲ့ပုဂ္ဂိုလ်ကသူများထိလည်းနာမှာပဲဆိုတော့ကိုယ်ရည်စရာတရားနဲ့ကျွတ်လွန်စွာကားမဲ့အချိန်ကြီးရောက်လာပြီဆိုလို့ရှိရင်သူတို့ကမထိခိုက်ရအောင်ကာကွယ်ဆောက်ရှောက်တဲ့အနေနဲ့အမှားတွေကိုရှောင်တယ်ပြုမပြောမစိတ်ထားမတွေသူများထိခိုက်မဲ့အရာတွေရှောင်တယ်ရှောင်ပြီးတော့ကာကွယ်ဆောက်ရှောက်လိုက်တယ်ကိုယ့်ကိုယ်ကိုကာကွယ်ဆောက်ရှောက်ခြင်းဖြင့်အဲသူတို့ကိုကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုကိုကိုလည်းပဲမမှားရအောင်ထိတ်ချုပ်ပြီးသားဖြစ်သွားတယ်တစ်ချက်ခုနှစ်ချက်ပြဒါလေးတော့စဉ်းစားမိရင်ပဲဘုရားမြတ်စွာရဲ့ဂုံဟာပေါ်လာပြီကိုမှယဉ်ကျေးမှုတွေပေါ့လေအာထုတ်လို့ရှိအာထုတ်တော့ကိုနှုတ်စီတာသုံးပါလို့အပြည့်ကင်းပြီးတော့ယဉ်ကျေးမှုတွေရသွားနိုင်တာပါပဲအဲ့ဒါဗုဒ္ဓဆာစနာခေါ်တာပါပဲတမန်ဘုရားရဲ့ယဉ်ကျေးမှုအဆုံးအမယဉ်ကျေးမှုတဲ့အဲဒီလိုမျိုးဘုရားနုဒ္ဓတိဘာဝနာပွားများနေသူဟာလက်တွေ့ပွားများနေသူဟာအခုလိုလေအကြောင်းအရာလေးတော့နားထောင်မိသူဟာဘုရားသာသနာကိုကြည်ညိုစပြုလာမယ်ငါကကြည်ညိုလက်စလက်ခံထားတဲ့ပုဂ္ဂိုလ်လည်းပဲပို့ပြီးတော့ကြည်ညိုလာမယ်အဲလိုကြည်ညိုစိတ်တွေဖြစ်လာပြီဆိုလို့ရှိရင်မိမိအတွက်တကယ်ယဉ်ကျေးမှုအစ်စ်ပေါ်လေညှိုးနှံပြောက်ွယ်သွားမှာမလိုလားတော့ဘူးမလိုလားလေလေပို့ပြီးတော့ကိုကိုလို့စိတ်ဓာတ်သုံးပါလုံးပေါ်လေထိတ်ချုပ်လေလေဖြစ်ပြီးတော့ပို့ပြီးတော့ယဉ်ကျေးလာတယ်ယဉ်ကျေးမှုအစ်စ်တွေရလာတယ်ဒီခါမှာဒီလိုယဉ်ကျေးမှုယုံမိမှတပါအခြားအခြားပုဂ္ဂိုလ်တွေလည်းပဲရှိရင်ကောင်းမှာပဲပြည့်စုံရင်ကောင်းမှာပဲဆိုတဲ့အသိစိတ်ဓာတ်လေးနဲ့ပေါ့လေ ဗုဒ္ဓယေကျေမှုကိုအများအတွေ့စွန့်ထိန်သမျှလည်းပဲဆောင်ရွက်တော့တာပါပဲဒီနည်းနဲ့ပဲတကယ်ယေကျေမှုအစ်စ်တွေတယောက်ကစအများပြောင်းပွားသွားပြီဆိုလို့ရှိရင်အေးချမ်းသာရတဲ့လောကကြီးဖန်တီးလိုက်တာပဲအဲ့လိုအကျိုးတွေရတော့နိုင်ပါတယ်ပြီးတော့လည်းပဲဗုဒ္ဓဂုဏ်တော်ပွားများထားတဲ့ပုဂ္ဂိုလ်ဟာတရားထုတ်စဉ်ကာလကြောက်စရာလန့်စရာပေါ့လေအယုံနမိတ်အနေနဲ့ဗောလေတမာတိတွေနဲ့ရလာလို့ရှိရထင်တတ်ပါတယ်အိမ်မဲ့ဆန်ဆန်လေးတွေကြိုတင်ပြီးတော့ဘုရားနှုတ်သီးဘာဝနာပွားထားတဲ့ပုဂ္ဂိုလ်ကဘယ်လောက်ပဲကြောက်လန့်စရာအယုံနဲ့ကြုံကြုံကြောက်လန့်မှုတွေကင်းပြီးတော့ဗောလေချမ်းသာတာနဲ့ဆက်လက်ပြီးတော့အထုနိုင်စွမ်းရှိပါတယ်တပည့်အကျိုးတွေလည်းအများကြီးပါပဲဒါလိုရင်းပါပဲပုဂ္ဂိုလ်ရေးရာကိုယ်ဝယ်မှုအလေးမထားကြတဲ့ပုဂ္ဂိုလ်များအတွေ့ကတော့ဘုဒ္ဓနုသတိဘာဝနာပွားရမယ်လို့အဖိုးကြီးတို့ကအတင်းမတိုက်တွန်းပါဘူးအဲ့ဒီပွားများမဲ့အစားတရားဂုဏ်တော်တွေရဲ့ဂုဏ်တော်တွေရဲ့ဂုဏ်တော်တစ်ခုကိုပွားများလို့ရှိရင်လည်းလုံလောက်ပါတယ်တရားဂုဏ်တော်6ပါးတည်းကပထမဆုံးစွာခါတဂုဏ်တော်ဆိုတာဘောလေစွာခါတော်ဘဂဝတာဓမ္မောဆိုတာအတ္တိတရားနဲ့အကျင့်တရားကိုဘုရားမြတ်စွာကိုယ်တိုင်ပေါ့လေကောင်းစွာဟောထားခဲ့တယ်ဟောကြားခဲ့တယ်ကောင်းစွာဟောဆိုတာကကိုယ်နှုတ်စိတ်ဓာတ်သုံးပါလို့အပြည့်နာစာကင်းပြီးတော့တန်ရှင်းရင်ချင်းနုညအေးချမ်းပြီးတော့နှစ်သက်เสียဖြစ်ရေးအတွက်မြတ်စွာဘုရားကကျင့်ဤမှန်နေကျင့်ကြခဲ့တယ်ကျင့်ဤမှန်နေညွှန်ကြားပြီးတော့လက်တွေ့ကျင့်ပြအောင်လည်းအကျိုးတွေပြပြီးတော့ဟောခဲ့တယ်။ဧရာတွေယုံကြည်ပြီးတော့ကျင့်နည်းမှလေ့လာပြီးတော့အထုတ်ပြီးဆိုလို့ရှိရင်အထုတ်မှုနဲ့အကျိုးရလပေါ့လေ။ဝင်ကြဖြစ်တော့တာပဲ။ဆိုကြပါစို့၊သူများတဲ့မတရားဘူးဆိုရင်ဘာဖြစ်လို့မတရားလဲ။ကိုယ်ကိုယ်ရင်အသက်ခံမှာကြောက်တယ်လေကိုကိုယ်တိုင်ကြောက်တယ်လို့သူတို့ဘာလဲကြောက်မှာပဲဆိုတဲ့အနေနဲ့ရှောင်လိုက်လို့ရှိရင်ကိုမှုစင်ကြဲသွားတယ်သူတို့ဘာလဲတက်တာသွားတယ်ကိုယ်အတွက်နဲ့ဒါရှောင်ရမယ်ဆိုတာပေါ့လေတားထားတဲ့အတိုင်းပေါ့လေကိုကရှောင်လိုက်လို့ရှိရင်ရှောင်ကြည့်မှုနဲ့အကျိုးရလဂွင်ရဖြစ်သွားတယ်ကောကိုလည်းပဲစင်ကြဲတဲ့သူတို့ဘာလဲပဲကိုယ်အတွက်နဲ့ဘာမှထိခိုက်ဘူးဒီပြင်အခြားအခြားဟာတွေလည်းဒီတိုင်းပဲအကိုရဲဆိုင်ပြီးတော့ဖုံးပင်ကစတေချာအားဆိုင်ပြီးတော့မှတ်နေပါဆွဲဆွဲပြီးမှတ်နေပါအားဆိုင်တဲ့အတွက်အပြင်းကအစကိရိတာဖြစ်ခွင့်မရတော့ဘူးတတိယလေးကရှုခွေအောင်မှကတ်သွားပြီဆိုလို့ရှိရင်စိတ်အစဉ်ညီညာဝင်ရအောင်ကာဝယ်ထားလိုက်တယ်ပိတ်ဆို့ထားလိုက်တယ်လုံချုံနေတယ်ဒီဘုံမှာစိတ်ကလေးစိုက်ကြတဲ့ခိုက်တက်မှာပြန့်လွင့်မှုပူပေါင်းမှုအရှင်းမရှိဘူး။ညာကနေလှုပ်ရှားတာမရှိ၊ဒေါသနဲ့လှုပ်ရှားတာမရှိ၊ငြိမ့်သက်နေတယ်။ဒါလည်းငင်းရတာပဲ။အသိပညာတွေဖြစ်သွားလို့ရှိရင်ငါကဆွဲလန်းထားတဲ့ဟာတွေဖြည်းဖြည်းကျွတ်သွားတယ်။အသိပညာဖြစ်တော့မဟုတ်တာတွေဆွဲလန်းထားတဲ့ဟာတွေဖြည်းဖြည်းကျွတ်သွားတယ်။အဲ့ဒါစွာခတ္တခေါ်တယ်။လုပ်ငန်းစဉ်တည်ပြီးတော့တိတိကျကျလှုပ်တာနဲ့ပဲအကျိုးရလာကွင်ကြဟာနောက်ပိုင်းကတခါတည်းကိုတစ်ဆက်သေးဖြစ်လာတာအဲ့ဒီသဘောကိုပါဠိလိုစွာခါတလို့ခေါ်ပါတယ်ဒီတော့ပုဂ္ဂိုလ်ရေးရအာယုပြုမှုအားနည်းလို့ရှိရင်လည်းပဲဓမ္မကိုတော့လက်ခံနေဝေရရှိပါတယ်အဲ့ဒီဓမ္မဂုဏ်တော်တွေကဒီဂုဏ်တော်တစ်ခုပွားတယ်ဆိုရင်တော့တော်တော်လေးလုံလောက်ပါတယ်စိတ်ပုံမှန်ထားရတဲ့ပုဂ္ဂိုလ်တွေကတော့ကြောင်ကျိုးဆက်တွေကိုသုံးသပ်လိုက်လို့ရှိရင်ယုံကြည်တာတွေများတော့ပါတယ်တစ်ဖက်သားအစွဲနဲ့ဆိုလို့ရှိရင်တော့ဘုရားရဲ့ဂုဏ်တော်တွေယုံကြည်ဖို့တိတ်မလွယ်ပါဘူးဂုဏ်တော်အများတွေကဝိจารကျရဏစံပါဏဂုဏ်တော်ဟာတော်တော်ထီရောက်တဲ့ဂုဏ်တော်ပါပဲတတ္တဝအများပေါ်မှာလက်တွေ့ကျပြီးတော့တတ္တဝတွေဟာအကျိုးမဲ့ကိုရှောင်ရှားပြီးတော့ ရုပ်ရှိတဲ့ကုဏ္ဏစေတအပြုမူတွေများများကြီးဖြစ်တဲ့အတွက်တိတ်ကိုအကျိုးရှိပါတယ်ဝိဇ္ဇာစံပါဏဆိုတာအတိပညာနဲ့ပြည့်စုံတော်မူတယ်တိပညာတွေကတော့အများကြီးပါပဲဘုရားမြတ်စွာဘုရားလူရင်းအတိပညာကတော့မိမိအတွက်ကောသူတစ်ပါးအတွက်ကောဒီအပြုမူကအကျိုးရှိတယ်ကျိုးစီပါလိဖြစ်တယ်ဒီအပြုမူကအကျိုးမရှိဘူးအကျိုးရှိပါလိမဲ့တယ်ကောင်းကောင်းကြီးခွဲခြားပြီးတော့မြင်တော်မူတယ်ပြီးတော့အခြားတစ်ဘက်ကလည်းပဲစေရဏအခြေခံတော့အကျင့်တရားအခြေခံတော့အဲ့ဒီအကျင့်တရားတွေမှလည်းပဲမဟာကရုဏာတော်ဆိုတာပါသွားပါတယ်အလွန်မြင့်မြတ်တဲ့ကျင့်တနာမှုတတ္တဝါဒီဆင်းရဲဒုက္ခမရောက်စေခြင်းသာရောက်နေတဲ့တတ္တဝါတွေကိုဆင်းရဲဒုက္ခမှလွတ်မြောက်စေလိုတာအလွန်မြင့်မြတ်ထက်တန်းကြတဲ့ကျင့်တာမှုရှိပါတယ်တတ္တဝါဒီရဲ့ကြိုးရှိကြိုးမဲ့တည်နာလဲပြီးတော့အကျိုးမဲ့တွေပြုပြီးတော့မဆင်းရဲစေခြင်းတော့အဲ့ဒီအကျိုးမဲ့တွေမပြုတ်မပြောမကြံစည်ဘူးဟန်တာတယ်မဟာကရုဏာနဲ့ဟန်တာတယ်အတိညာနဲ့ညွှန်ကြားပြီးတော့မဟာကရုဏာနဲ့ဟန်တာတယ်ကျိုးရှိတာတွေလုပ်ဖို့ပြောဖို့ကြံစည်ဖို့ညွှန်ကြားတော့ညွှန်ကြားတဲ့တိုင်းအကျိုးတွေရှိလာတာပေါ့အကျိုးမဲ့တွေရှောင်ရှားဖို့ရန်မဟာကရုဏာနဲ့ဟန်တာတော့အကျိုးမဲ့မဖြစ်ကျိုးကျေးဇူးရှိတာတွေဖြစ်သွားတယ်အဲ့ဒီဂုဏ်တော်ကလည်းပဲအမှန်တော့ထျောက်တဲ့ဂုဏ်တော်ပါပဲတချို့တချို့ဘာသာရေးတွေကတီတော့တီတဲ့ကျင်နာမှုမရှိဘူးကျင်နာမှုမရှိတော့ကျုပ်ရှိကျိုးမဲ့ကျိုးမဲ့တွေကိုရှောင်ဆိုင်တဲ့သဘောမရှိတော့ဘူးကျင်နာမှုတော့ရှိတော့ရှိပါတယ်ဒီပြုဘုကအကျိုးရှိဒီပြုဘုကအကျိုးမဲ့ဆိုတာခွဲခြားပြီးတော့မသိတော့ဒါလည်းပဲတီတီကြကြမသိဘူးဆိုလို့ရှိရင်လည်းပဲကျင်နာမှုသာရှိပြီးတော့အတိညာမရှိပြန်ဘူးဆိုလို့ရှိရင်လည်းဒါလည်းကျေစုမရှိဘူးဘုရားတို့ဘုရားမြတ်စွာကတတ္တဝါရီရဲ့အကျိုးရှိကျိုးမဲ့ကိုလည်းပြည့်ပြည့်စုံစုံသိပြီးတော့ကျင်နာတနာပြီးတော့အကျိုးမဲ့တွေပြုပြီးတော့ဒုက္ခမရောက်ရအောင်လို့ဟန်တာပြီးတော့ကျိုးရှိတာတွေညွှန်ကြားတော်မူတယ်အခုဒီမှာတရားထုံနေတာဒါတွေပါပဲကျဆော်ပြကိုယ်လည်းကျိုးရှိကျိုးမဲ့တွေသိပြီးတော့အကျိုးမဲ့တွေမဖြစ်ရအောင်ပေါ့လေဒီလက်သမားတွေပညာအရှင်တရားနဲ့ဟန်တားပြီးတော့ပေါ့လေကျိုးကျေးဇူးရှိအောင်ပေါ့လေညွှန်ကြားတဲ့သဘောတွေပါပဲဘုရားမြတ်စွာကိုယ်တိုင်ကသီဗ္ဗံဘာဝနာတရားတွေပြည့်စုံအောင်ကျင့်သုံးခြင်းအပြင်ဒီလက်သမားတွေပညာခေါ်တဲ့သိက္ခာ၃ရပ်ပေါ့လေကုန်တိခါရီဘောလေပြည့်စုံသွားတဲ့အခါကျတော့အရင်တက်တည်ကုန်ခန်းပြီးတော့ဘောလေမြတ်စွာဘုရားဟာကောင်းတဲ့ဂုံကြီးဂုံသွေးတွေဘောလေဂုံကြီးတွေရှိလာတာတတ်ချင်းတဲ့ဂုံကြီးတွေရှိလာတာအစဉ်တန်းနေမြင့်တက်လာတာအဲ့ဒါကိုပဲဗုဒ္ဓရဲ့ဂုံကြီးလို့ခေါ်ပါတယ်ဗုဒ္ဓရဲ့ဂုံကြီးတွေဟာပန်းမျိုးစုံတဲ့ပန်းဥယျင်တွေကဗောဒီပန်းချုံနေနဲ့အမှန်တူလှပါတယ်ပန်းကြတဲ့ပုဂ္ဂိုလ်များဟာပန်းဥယျင်နဲ့တွားပြီးတော့ဗောဒီတချုံကတချုံကြည့်ရှုတဲ့အခါဗောဒီအာမရနိုင်အောင်တချုံပြောင်းပြောင်းပြီးတော့ကြည့်ရတာအာမရနိုင်အောင်ဗောဒီအဲ့ဒီဖြစ်တယ်လို့ဗောဒီဗုဒ္ဓကိုချီချင်းမိမိကြည်ညိုတဲ့ပုဂ္ဂိုလ်တွေကတော့ဗုဒ္ဓရဲ့ဂုဏ်တော်တွေကိုကနပန်းမြုပ်ဆုံးနဲ့ပန်းယူကြီးနဲ့တွားပြီးတော့တချုံပြီးတချုံပေါ့လေကြည့်လို့အာမရနိုင်တယ်လို့ဘုရားဂုဏ်တော်တွေလည်းပဲကြည်ညိုရတာအာမရနိုင်ဖြစ်တတ်ပါတယ်အဲဒီလိုဂုဏ်တော်နဲ့ပြည့်စုံတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်တစ်ခုခုကိုပွားပါတဲ့ပုဂ္ဂိုလ်ရဲ့ယုံကြည်တဲ့ပုဂ္ဂိုလ်ဒီအဖို့ယုံကြည်ဖို့အားနဲ့နေလို့ရှိရင်တော့ကနစောစောပိုင်းကပြောခဲ့တဲ့သောခါတဓမ္မဂုံကြီးပေါ့လေအဲ့ဒါအောက်ပြုလို့ရှိရင်လုံလောက်ပါတယ်အဲ့တော့အခုတနာကြီးနဲ့7 minutes ရှိသွားပါပြီဒီနေ့ဒါကြီးအချင်းချုပ်ပြီးတော့အပြီးဟောက်မယ်လို့မှန်ထားတာ မပြီးပဲဖြစ်သွားပါတယ်နောက်နေ့ကျမှပဲဆက်လက်ပြီးတော့ပြီးအောင်ဟောပါတော့မယ်ဒီနေ့တော့စူရတေကဘောင်နာ၄ပါးတဲ့ကဗုဒ္ဓနုသတိဂုံတော်ကျမ်းနာယုံများနဲ့ကျင့်ရကြပါတော့လို့တရားသိမ့်ပါတယ
်သာဓုသာဓုသာဓု